တော်ရရှိပါခင်ဗျာအခုဒုတိယအကြိမ်မြောက်ခေါ်ယူကျင်းပနေတဲ့လွှတ်တော်အစည်းအဝေးတွေကိုပုဂ္ဂလိကသတင်းမီဒီယာတွေကိုသတင်းရယူဖော်ပြခွင့်ပြုခဲ့ပေမဲ့လွှတ်တော်ဟာပြည်သူရဲ့အတန်ထင်ဟမှုမရှိသေးတယ်လို့လွှတ်တော်တဲကအတန်တွေကိုလည်းပြည်သူတွေလုံးစေပတ်စေမသိနိုင်ဘူးဆိုတဲ့ဝေဖန်မှုတွေပေါ်ထွက်နေပါတယ်ဒီဝေဖန်ချက်တွေတစိတပိုင်းမှန်ကန်ကြောင်းလောလောဆယ်လွှတ်တော်တဲကအဖြစ်မှန်တွေစွန့်ရွေးချက်အတန်တွေကိုပြည်သူတွေကြားဖို့ပြည်ပအတန်နှွင့်ဌာနတွေကိုပဲအားထားနေရသေးကြောင်းအထက်လွတ်တော်အမတ်ဒေါက်တာအေးမောင်ကဝန်ခံပြောဆိုပါတယ
်။တစိမ့်လေးသားမှတ်ပါပါ။ကျွန်တော်တို့ကလွတ်တော်တွေမှာပုံမှန်လည်းပဲဟိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေဟာမိမိပြည်သူရဲ့ဆန္ဒကိုပြောကြဆိုကြဆွေးနွေးကြတယ်။အဲ့လိုပဲပြည်ခိုင်ပြိုကတတ်တဲ့ပုံကိုယ်တွေလည်းဆွေးနွေးကြတာရှိပါတယ်။တမလို့သားကိုယ်စားလှယ်တွေလည်းဒီနေ့ဆွေးနွေးကြ။ဆိုတော့ကျွန်တော်တို့လွတ်တော်ကနော်ဒီအတန်ကိုဟိုပြည်ပအတန်လွှင့်ဌာနကမေးမှပဲကျွန်တော်တို့ကတကယ်နော်ဟိုတကယ်ဖြစ်မှန်လေးတွေကိုပြောပြပြီးလူထုကိုအသိပေးရတဲ့အရှင်မျိုးရှိတယ
်။နေစင်ထုတ်သတင်းစာတွေကိုချုပ်ကင်ထားတဲ့အစိုးရရဲ့ပြည်ကြားရေးဝန်ကြီးဌာနရဲ့တီးဖြတ်ဖော်ပြမှုအောက်မှာလွှတ်တော်တွေရှိနေတာဟာလည်းပြည်သူတွေစီကိုသတင်းအချက်အလက်မှန်တွေစီစဉ်ရောက်ရှိစေဖို့အတားအဆီးဖြစ်နေတယ်လို့လေ့လာသူတွေကမြင်ပါတယ်။စာနယ်ဇင်းစတုထမန်နိုင်အခန်းကဏ္ဍကိုမြင့်တင်မယ်လို့သမရဦးသိန်းစိန်ကရောပြည်သူလွှတ်တော်ဥက္ကဋ္ဌကပါကြိုးဝမ်းထားပေမဲ့လောလောဆယ်မှာတော့ပြည်သူလွှတ်တော်ဥက္ကဋ္ဌဦးသူရရွှေမန်းရဲ့ပြောကြားချက်တွေကိုပါစင်စာဖြတ်တောက်ခံနေရပါတယ်လွှတ်တော်အမတ်တွေအနေနဲ့ကတော့ပြောရေးဆိုခွင့်နဲ့ပုံမှန်ရရှိအောင်ကြိုးပမ်းနေကြဆဲဖြစ်တယ်လို့ဒေါက်တာဦးအေးမောင်ကပြောပါတယ
်ဟိုကျွန်တော်တို့ပြန်ကြည့်မယ်เนาะဒါမြန်မာနိုင်ငံမှာလက်ရှိထုတ်ဝေတဲ့သတင်းစာတွေက3000ရှိတယ်เนาะအဲ new light ဆိုမြန်မာရဲ့မြန်မာလင်းရဲ့ကြေးမှုတွေကဆိုတော့ခိုးတုန်းကတော့ဖြင့်ကျွန်တော်လွှတ်တော်ပထမအချိန်လုံးကအတိအကျလေးတွေမေးတာမြန်မာလေးကိုမြန်မာသတင်းစာအစိုးရပိုင်းသတင်းစာပေါ့ဗျာဟိုဖြေတာပြုတာတွေ့တယ်ဒါပေမဲ့အခုဒုတိယစတူမှာကြာလို့သတင်းစာမှာဘုချုပ်ကြီးရွှေမန်းပြောခဲ့တဲ့စကားကိုတမိကုန်းကိုတောင်ရန်ကုန်မှာအချက်တင်ပြုတယ်လို့ကျွန်တော်တို့ကြားဘူးတွေကဟုတ်ပြီမဟုတ်ပြီတော့ကျွန်တော်တို့မသိဘူးဆိုတော့လွတ်တော်တင်းမှာဆန်ဆာလုတ်ခွင့်နဲ့ပတ်သက်လို့စတူကဆန်ဆာဖွဲ့ကလုတ်မှာလားအစိုးရဖွဲ့ရဲ့ဆန်ဆာဖွဲ့ကလုတ်မှာလားဘေးဖွဲ့ကလုတ်ကလေးဆိုကျွန်တော်တို့မသိဘူးဒါပေမဲ့လွတ်တော်ရဲ့ခုနလိုပုံမှန်လင်းရဲ့ဘောင်လေးကတော့ရှိရမှာပေါ့အဲ့ဒါကြောင့်မို့လို့ဟောတာလွတ်တော်တင်းကိုသတင်းယူခွင့်ကျွန်တော်တို့ကလည်းကြွေးကြော်နေကြတယ်လေအစိုးရဖွဲ့ကလည်းကြွေးကြော်ရဲ
ပြည်သူတွေရဲ့အတန်ထင်ဟတဲ့လွတ်တော်ဖြစ်ဖို့လွတ်တော်ရဲ့အတန်တွေကိုပြည်သူတွေကြားဖို့အတွက်ဆိုရင်အစိုးရရဲ့မူဝါဒတွေကိုကြီးထင်ဟပ်ဖော်ပြနေတဲ့နိုင်ငံပိုင်စာနယ်ဇင်းတွေရဲ့အခန်းကဏ္ဍကိုရှော့ချပြီးပုဂ္ဂလိကစာနယ်ဇင်းတွေကိုနေရာပုံမှုပေးအပ်ဖို့လိုအပ်တယ်လို့လည်းဒေါက်တာဦးအေးမောင်ကထောက်ပြပါတယ
်ပွင့်လင်းဖို့လိုတယ်ဆိုတော့သတင်းမီဒီယာရဲ့ကဏ္ဍဟာအစိုးရမှန်ရဲ့ကဏ္ဍအင်မတန်ကိုရေးကြည့်လာပြီအဲ့ဒါကြောင့်ဖြစ်နိုင်ရင်ကျွန်တော်တို့ကိုမေးရင်လည်းပြောပါတယ်အစိုးရရဲ့သတင်းစာဟာတဖြည်းဖြည်းနဲ့ကြုံကြုံသွားမှာအစိုးရရဲ့အာဘိုကိုဗျာပုဂ္ဂလိကသတင်းစာလေးကဏ္ဍကသတင်းယူခွင့်ရှိလာမယ်ဆိုရင်သတင်းကိုပုံမှန်နဲ့ရေးခွင့်ရှိမယ်ဆိုရင်တော့ဖြင့်ပြည်သူတွေရဲ့အတန်ကိုစားကြိုးနေကြတဲ့လွတ်တော်အမတ်တွေရဲ့အတန်အစ်စ်မှန်ကိုပုဂ္ဂလိကသတင်းစာကတဖြည်းလူလူပြအောင်ပြောပြနိုင်မှာပ
ါအစိုးရစာနယ်ဇင်းတွေမှာဖော်ပြချက်တွေအရလွတ်တော်ကိုယ်စားလှယ်တွေရဲ့အဆိုပြုတင်ပြချက်တွေကိုဖော်ပြတာကနည်းနည်းအစိုးရဝန်ကြီးတွေကအရင်နာဝတ္တနာအဖဆေးအစိုးရအဆက်ဆက်လက်ထက်ကစလို့ဒီကနေ့အထိဆောင်ရွက်ပြီးသမျှဆောင်ရွက်နေသမျှလုပ်ငန်းတွေကိုစီကာပတ်ကုန်းဂုံယူကြွားဝါဖော်ပြနေတာကပဲများနေတယ်လို့လိလတူတချို့ရဲ့ထောက်ပြမှုတွေလည်းရှိနေပါတယ်ဒေါက်တာဦးအေးမောင်ကတော့ပြန်ကြားရေးဝန်ကြီးဌာနထုတ်သတင်းစာတွေကအစိုးရရဲ့မူဝါဒတွေကိုကြီးဦးစားပေးဖော်ပြနေမယ်ဆိုရင်ပြည်သူတွေအကျိုးလိုလားတဲ့လွတ်တော်အမတ်တွေအပေါ်အများပြည်သူရဲ့ယုံကြည်မှုထိခိုက်ပျက်ပြားလာနိုင်စရာရှိတယ်လို့မြင်ပါတယ်
အဲ့ဒါကလေအဲဝန်ကြီးဌာနရဲ့တာဝန်ညနော်ဒါကိုလောက်တာကိုဖို့ရင်လို့ခုနလိုလေအဲတချို့ကလေဖို့ကြပါတယ်ဟိုဂုံယူစွာနဲ့ကိုပြောကြတာပါအဲတချို့ကလေစေနာပါကြတယ်ကြဟိုလူလူကိုဘာလုပ်ပေးမယ်ညာလုပ်ပေးမယ်ဘာလုပ်ထားပြီးပြီတချို့ကလေကိုလောက်ထားတာကိုဂုံဖို့ပြီးပြောကြတာရှိပါတယ်တချို့တောင်မှဟိုကြားတာပေါ့ဖြေကျင်တဲ့ဥစ္စာလေးကိုမေးခိုင်းတာမျိုးတောင်ပြီးခဲ့တဲ့လွတ်တော်မှာရှိခဲ့တယ်လို့ကြားတယ်ကြဟုတ်ပြီမဟုတ်ပြီတော့ကျွန်တော်လည်းမပြောတတ်ဘူးတယ်ဒီလိုမျိုးထင်နေတယ်ဆိုတာဟိုအထူးသဖြင့်ကြံကြားရေးဝန်ကြီးဌာနရဲ့သတင်းစာဖက်ကတော့ဒါလုံးမှာပေါ့တော့တကယ်တမ်းမေးတဲ့မေးခွန်းပုံမှာဖြေတဲ့ဘက်ကလည်းစေနာပါပါနဲ့တကယ်လုံးနေတဲ့ခါလေးတွေဖြစ်ပေါ်လို့ဝါဒဖြန့်ရှိရေးဘက်ကအသာပေးသွားတာမျိုးဆိုရင်တကယ်အစ်စ်မှာအဖြစ်မဟုတ်ဘူးလို့လူလူထင်သွားရင်ခုနလိုဖြေတာတွေဟာဟိုကျွန်တော်တို့လိုချင်တဲ့အပိုင်းကိုနော်ကြာခိုင်နှုန်းကိုနော်လူလူရှိကကျွန်တော်တို့ကဒါယုံကြည်မှုကိုမရနိုင်ဘူးပေါ့
လွတ်တော်ရဲ့အတန်တွေကိုပြည်သူတွေကြားဖို့အတွက်ဆိုရင်နိုင်ငံခြားအတန်လွှင့်ဌာနတွေကတဆင့်ပြောဆိုနေရတာတွေမဟုတ်တော့ပဲပြည်တွင်းထုတ်ပုဂ္ဂလိကစာဆောင်တွေမှာပါလွတ်တော်အမတ်တွေရဲ့ပြောဆိုချက်တွေလွတ်တော်တွင်စွန့်နှွေးချက်တွေကိုမဖြတ်မတောက်စဉ်းစားမလုပ်ဘဲလွတ်လွတ်လပ်လပ်သတင်းရယူဖော်ပြခွင့်ပြုသင့်တယ်လို့လည်းအမျိုးသားလွတ်တော်အမတ်ဒေါက်တာဦးအေးမောင်က RFA နဲ့ဆက်သွယ်မေးမြန်းစင်မှာထုတ်ဖော်ပြောဆိုခဲ့ပါတယ်ခင်ဗျာ